ဒီမိုကရေစီအတွင်းကူးပြောင်းနေတဲ့လက်ရှိမြန်မာနိုင်ငံမှာလုံလောက်တဲ့တိုးတက်မှုတွေရှိနေပြီးတော့ရှေ့လျှောက်နိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေမလိုအပ်တော့ဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနိုင်ငံတကာထိပ်တန်းသတင်းမီဒီယာတစ်ခုဖြစ်တဲ့ CNN နဲ့တွေ့ဆုံမိန့်မြန်းကမ်းမှာပြောကြားလိုက်ပါတယ်။ဒါအပြင်လွတ်တော်မှာစစ်တပ်က25ရာခိုင်နှုန်းပါဝင်နေတဲ့ဖွဲ့စည်းပုံခြေခံဥပဒေကိုလည်းပြင်ဆင်နိုင်အောင်သူ့အနေနဲ့ဆက်ပြီးတော့ကြိုးစားသွားမှာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောခဲ့ပါတယ်။တနင်္ဂနွေနေ့ထုတ်လွှင့်ပြသခဲ့တဲ့ American ခြေစိုက် CNN ရုပ်သံဌာနကသတင်းတောက် Varit Zakaria နဲ့ဒေါက်တာဆန်းစုကြည်တို့ရဲ့တရားတွေ့ဆုံမေးမြန်းခန်းကိုမတ်အင်ဂျင်နန်ကကောက်နှုတ်တင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဒေါက်တာဆန်းစုကြည်ဟာသူ့ရဲ့အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂခီးစဉ်အဆုံးမသက်ခင်နယူးယောက်မြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ရုံးမှ CNN သတင်းတောက် Farid Zakaria ကတရားတွေ့ဆုံမေးမြန်းခဲ့တာပါ။လက်ရှိမြန်မာနိုင်ငံမှာသဘောထားတင်းမာတဲ့ဆီယာနာရှင်အုပ်ချုပ်တဲ့စနစ်ကနေဒီမိုကရေစီအသွင်ကူးပြောင်းရေးလှုပ်ဆောင်နေတဲ့ကာလမှာနိုင်ငံတကာဖိအားပေးမှုတွေလိုအပ်နေသေးတယ်လို့အများကထင်နေချိန်တစ်ဖက်မှာလည်းပိတ်ဆို့အရေးယူမှုအားလုံးကိုရုတ်သိမ်းဖို့အမေရိကန်ဘက်ကဒီသတင်းပတ်အတွင်းဆုံးဖြတ်ခဲ့တာဆိုတော့တကယ်ပဲမြန်မာနိုင်ငံအနေနဲ့ဖိအားပေးတာမျိုးမလိုရလောက်အောင်တကယ်တိုးတက်မှုတွေရှိနေသလားလို့မစ္စတာဇကာရီယာကဒေါက်တာဆန်းစုကြည်ကိုမေးမြန်းခဲ့ပါတယ်ဒီမေးခွန်းကိုဒေါက်ဆန်းစုကြည်တုံ့ပြန်တာကတော့
I think we have made enough progress for us to try to move on to another stage
after ကျမတို့လုံလောက်တဲ့တိုးတက်မှုတွေလုပ်ခဲ့ပြီးပြီလို့ထင်ပါတယ်နောက်ထပ်တစ်ဆင့်တက်လှမ်းမှုကျမတို့ကကြိုးစားနေတာပါအားလုံးပြီးတဲ့နောက်မှာပိတ်ဆို့အရေးယူမှုဆိုတာကျမတို့ရဲ့လှုပ်ဆောင်မှုတွေမှာအကူအညီပေးရုံပဲဖြစ်ခဲ့ပါတယ်အမေရိကန်ကွန်ဂရက်စ်ကကျမတို့ရဲ့မိတ်ဆွေတွေကိုကျမရှင်းပြခဲ့တာကပိတ်ဆို့အရေးယူမှုဆိုတာကျမတို့အင်အားချိနေပြီးတော့တာမမှုမရှိတဲ့အချိန်မှာဂျိုင်းတောက်လိုပဲအထောက်ကူပေးပါတယ်။ဒါပေမဲ့အခုချိန်မှာဒီဂျိုင်းတောက်ကိုဖြုတ်ပြီးတော့ကိုယ့်ရဲ့ကြွက်သားတွေကိုတာမလာအောင်လုပ်ကိုလုပ်ရပါတော့မယ်။
ဒါပေမဲ့လည်းလွှတ်တော်မှာစစ်တပ်က25ရာခိုင်နှုန်းပါဝင်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကြောင့်စစ်တပ်ကိုကျော်လွန်ပြီးဆောင်ရွက်လို့မရတဲ့အခြေအနေရှိနေတဲ့အချက်ကိုမစ္စတာဇကာရီယာကထောက်ပြပြီးမေးမြန်းရမှာဒေါက်တာဆန်းစုကြည်ကအခုလိုဖြေဆိုပါတယ
်။ Yes they are because we do believe in the rule of law and we accept the constitution for what it is for the moment.
ဟုတ်ပါတယ်။စစ်တပ်ကရှိနေပါသေးတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့အနေနဲ့တရားဥပဒေစိုးမိုးရေးမှာယုံကြည်မှုအပြည့်အဝရှိနေပြီးလက်တလောအခြေအနေအရဖွဲ့စည်းပုံအခြေခံဥပဒေအသက်ဝင်နေသေးတဲ့၍ကျမတို့ဒီဖွဲ့စည်းပုံကိုလက်ခံထားပါတယ်။ဒါပေမဲ့လည်းကျမတို့ဒီဖွဲ့စည်းပုံကိုပြင်ဆင်ကြပါတယ်။ကျမတို့ယူကပွဲကာလတုန်းကဖွဲ့စည်းပုံပြင်ဆင်ရေးကိုဂရုပေးထားခဲ့တာပါ။
မြန်မာနိုင်ငံနဲ့ပတ်သက်ရင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကအစဉ်တစိုက်ထောက်ပြနေတဲ့ရခိုင်ပြည်နယ်ပြဿနာကိစ္စကိုလည်းမစ္စတာဇကာရီယာကဒေါက်တာဆန်းစုကြည်ကိုမေးခဲ့ပါတယ်။အထူးသဖြင့်ဗုဒ္ဓဘာသာနိုင်ငံဖြစ်ပြီးနိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးဦးဆောင်နေတဲ့နိုင်ငံမှာမွတ်စလင်လူနည်းစုတွေကိုနှင်းပန်းနှိပ်စက်တာအကြမ်းဖက်တာတွေဘာကြောင့်ဖြစ်နေရသလဲဆိုတဲ့မေးခွန်းအပေါ်မှာတော့
Well,It's been led by a Nobel Peace Prize winner only since the end of
the Nobel ငြိမ်းချမ်းရေးဆုရှင်ကလည်းပြီးခဲ့တဲ့မတ်လကမှနိုင်ငံကိုဦးဆောင်ရတာပါ။ကျွန်မစန္ဒပြုခဲ့သလိုတဟဇတာဖြစ်မှုနားလည်မှုနဲ့တီးခန့်ခွင့်လွှတ်မှုစတဲ့အချက်တွေဖြစ်လာဖို့ကြိုးစားတဲ့နေရာမှာကျွန်မတို့ပြဿနာတွေအများကြီးရှိပါတယ်။ရခိုင်ပြည်နယ်ကပြဿနာကိုအဖြေရှာဖို့ကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုဖွဲ့စည်းခဲ့ကြတာကိုကြားမိမှာပါ။အဲဒီတော့ကလည်းဒီလိုပြဿနာတွေကဘာတွေလဲဒါတွေဘာကြောင့်ဖြစ်ရသလဲဆိုတော့ရှင်မေးတဲ့မိကုန်းနေအတိုင်းကျမတို့အမေးခံရပါတယ်။အခုလို့ကြုံကြိုက်တုံပြောပြရမယ်ဆိုရင်ကျမတို့ရင်ဆိုင်နေရတဲ့ဒီပြဿနာတစ်ခုတည်းမဟုတ်ပါဘူး။ဒါပေမဲ့လည်းနိုင်ငံတကာအတိုင်းအဝိုင်းကဒီတစ်ခုတည်းကိုပဲအာရုံစိုက်နေကြတာပါ။ဒါကြောင့်ကျမတို့အနေနဲ့ရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းတဲ့အချိန်မှာနိုင်ငံရေးပါတီအတော်များများကစန့်ကျင်ခဲ့ကြပါတယ်။အခုလည်းအကြောင်းမျိုးမျိုးနဲ့စန့်ကျင်နေတော့မှပဲ။ဒါကြောင့်အခက်အခဲတွေနဲ့ကျမတို့ရုန်းကန်နေရပါတယ်။
အင်းကြီးချင်းတရုတ်နိုင်ငံရဲ့မြန်မာအပေါ်လွှမ်းမိုးမှုနဲ့အများဆိုးရိမ်နေတဲ့မြစ်ဆုံဆယ်စီမံကိန်းအကြောင်းကိုလည်းမစ္စတာဇကာရီယာကဒေါက်တာဆန်းစုကြည်ကိုမေးမြန်းခဲ့ပါတယ
်။ I don't think China is trying to dominate us. I think everywhere big powers do try.
တရုတ်ဟာကျမတို့ကိုလွှမ်းမိုးမှုရှိအောင်ကြိုးစားနေတယ်လို့ကျမမထင်ပါဘူး။ဘယ်နေရာမှမဆိုအင်အားကြီးနိုင်ငံတွေကစီးပွားရေးအရလက်ဦးမှုရအောင်သူတို့စွမ်းနိုင်သလောက်ကြိုးစားကြတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့အခုခေတ်ဟာတန်တမန်ရေးနီးနဲ့လှုပ်ဆောင်တဲ့ခေတ်ကိုရောက်လာပါပြီ။တရုတ်ဟာကျမတို့ရဲ့အိမ်နီးချင်းနိုင်ငံမှာမြန်မာနိုင်ငံလွတ်လပ်ရေးရပြီးကတည်းကတရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိခဲ့ပြီးအဲ့ဒီအတိုင်းကျမတို့ဆက်ပြီးတော့တည်ဆောက်သွားမှာပါ
။ဒါအပြင်အတိုက်ခံကောင်းဆောင်အဖြစ်နှစ်ပေါင်းများစွာနေအခြေချုပ်ခံထားရတဲ့အခြေအနေကနေအခုတိုင်းပြည်ရဲ့ကောင်းဆောင်ဖြစ်လာတဲ့အချိန်မှာဘလို့ကွာခြားချက်တွေရှိခဲ့တယ်လဲဆိုတဲ့မေးခွန်းကိုတော့ ကွာခြားမှုတိတ်မရှိကြောင်းနဲ့နေအကျဲချုပ်ခံထားရစဉ်မှာဆုံးဖြတ်ချက်အများအပြားကိုကိုယ်ပါတာကိုပဲပို့ပြီးချမှတ်ခဲ့ရကြောင်းဒေါက်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ရှင်။